ဟုတ်ကဲ့ပမောခဒေါက်တာကျော်စောဝဲခင်ဗျာကျွန်တော်တို့အရွယ်မတိုင်ခင်နှလုံးပေါက်သိဆုံးတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကကိုငယ်ရွယ်သူတွေမှာပိုဖြစ်လာတာနဲ့နှလုံးစထိခိုက်တာကိုဖြစ်စေတဲ့အကြောင်းရင်းနဲ့နောက်ကာကွယ်ရေးတွေကိုပြောပြီးမှအခုတစ်ပတ်တော့ဆရာကြီးအခုလိုသိဆုံးရတာကလည်းကာကွယ်ရေးကိုအဓိကပြောမှာမို့ဘာကြောင့်အခုလိုနှလုံးဖောက်သိဆုံးရပုံကိုစပြီးတော့ရှင်းပြပေးပါလားဆရာ။
ကျွန်တော်တို့နှလုံးသွေးကြောပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့သွေးကြောကသွေးစီးဆင်းနေတဲ့နှလုံးကြွက်သားကအလုံးမလုံးတော့ဘူးပေါ့။ဒါဟုအချိန်မီပေါ့။အဲ့တော့နှလုံးကြွက်သားတစ်ခုကမိနစ်20နာရီဝက်လောက်ဖြီးတော့သူ့စီကိုသွေးမလာတဲ့ဟာကိုလက်ခံနိုင်တယ်။အဲ့ဒီအချိန်ထဲကြော်သွားပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီနှလုံးကြွက်သားတွေကစပြီးတော့ပျက်စီးလာပြီးဒီ window period ဆိုတာ6နာရီပေါ့နော်။6နာရီလောက်တွဲမှာဒီသွေးကြောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွက်သားတွေကတော်တော်များများပြန်ပြီးတော့သွေးပြန်ရမယ်ပြန်ပြီးအလုံးတဲ့ထဲမှာပါလာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောเนาะဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီးတကယ်လို့သူ့ဘတ်သူတဘာဝတရားအရခန္ဓာကိုယ်မှာရှိတဲ့သွေးတွဲမှာဒီသွေးကဲတွေကိုပျော်စေနိုင်နဲ့ခန္ဓာကိုယ်ကသူ့အလိုတရားထုတ်တဲ့ဓာတ်တွေရှိတယ်အဲ့ဒါတွေကြောင့်လည်းသူ့အလိုလိုပွင့်သွားနိုင်တယ်လို့ကျွန်တော်တို့အပြင်အနေဖြေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချဲ့တာပဲဖြစ်ဖြစ်အဲ့လိုမျိုးမပွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြွက်သားတွေကလုံးဝပျက်စီးသွားတယ်အလုံးမလုံးတဲ့အတွက်နှလုံးညစ်တဲ့အားနည်းသွားတယ်နှလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပေးမဲ့သွေးကအလုံးလောက်မရတော့ဘူးအုံနောက်ထဲကိုသွေးမရလို့တတိတွေလဲကျသွားတာဖြစ်နိုင်တယ်နောက်တစ်ခုကတော့ရှေ့ကိုသွေးရမသွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီသွေးတွေကအဆုတ်ထဲမှာသွားပြီးတော့အိုင်းနေအခါကျတော့အဆုတ်ထဲမှာကြေတက်တည်များလာပြီးတော့အမောဖောက်တယ်အဲ့ဒါတွေကိုအချိန်မီမကုထိုင်ဘူးဆိုလို့ရှိရင်ပေဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွင့်နိုင်ရင်ဆက်ဖြစ်နိုင်တာက
နှလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါသူကပေးတာရှိအဲ့ electricity ကြက်